ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆန့်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိန်အညာတွေနဲ့ပြည့်နေတဲ့အိမ်တလုံးအဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်အထွေထွေညီလာခံမှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုအစ္စရေးကလုံးဝရှုတ်ချကြောင်းလည်းပြောပါတယ်။ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်သလိုအမေရိကန်ကဥဆောင်ပြီးနိုင်ငံခြားတန်ယုံတွေကိုပြောင်းရွှေ့မှာဖြစ်ပြီးပြောင်းရွှေ့တည်ဆောက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းပြောခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံကိုလည်းပြောင်းရွှေ့အခြေစိုက်မဲ့အကြောင်းအမေရိကန်ရဲ့ကာလကြာရှည်ရည်တည်ချက်ကိုပြောင်းလဲပြီးသမ္မတဒေါ်နယ်ထရန့်ကဒီလဇန်ပိုင်းမှာပဲကြေညာခဲ့တာပါဂျေရုဆလင်မြို့နယ်ပတ်သက်တဲ့မကြသေးခင်ကသဘောထားဆုံးဖြတ်ချက်တွေအပေါ်အလွန်အမင်းဝန်ထဲကြောင့်ထက်သွင်းဖော်ပြထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလွန်ကြုံရေးကောင်စီမှတနင်္လာနေ့ကချမှတ်ဖို့ကြိုးစားခဲ့ကြတာပါဒါပေမဲ့လည်းအဖွဲ့ဝင်15နိုင်ငံရှိတဲ့လုံခြုံရေးကောင်စီမှာ14နိုင်ငံကထောက်ခံခဲ့ပေမဲ့အမေရိကန်ကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်။ဒီကနေ့အထွေထွေညီလာခံမှာမဲခွဲမဆုံးဖြတ်ခင်မှာလည်းအမေရိကန်သမ္မတထရန့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးတို့ကသတိပေးပြောဆိုနေကြပါတယ်။အမေရိကန်ထံကဒေါ်လာဘီလီယံထောင်ပေါင်းချီယူနေပြီးအမေရိကန်ကိုဆန့်ကျင်မဲခွဲဖို့ကြိုးပမ်းတဲ့လုပ်ရအဖြစ်သမ္မတထရန့်ကမနေ့တုန်းကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့သလိုမဲခွဲဆုံးဖြတ်မှုကိုစောင့်ကြည့်နေမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်ရှင်။